ရခိုင်ပြည်နယ်ကပြည်ခရရဲ့ဆက်နေပြီးတော့ပိတ်ဆို့တံခန့်မှုတွေအပါအဝင်နိုင်ငံတကာကဖိအားပေးနေတာတွေဟာမြန်မာနိုင်ငံအတွင်းကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်ဖို့လိုအပ်တဲ့ကြောင်းမြန်မာဆွေးရကသတိပေးလိုက်ပါတယ်ရခိုင်ပြည်နယ်ကပြည်ခရရဲ့အတွင်းလူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိရဆိုတဲ့ဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရာရှိကြီး9ယောက်ကိုဥရောပသမဂ္ဂ EU နဲ့ကနေဒါနိုင်ငံတွေကတံခတ်မှုအသစ်တွေချမှတ်လိုက်တဲ့ကြောင်းကြေညာခဲ့ပြီးတဲ့နောက်မှာပဲမြန်မာဆွေးရကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်ဒီဆောင်ကတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါလိမ့်မယ်
။ဟုတ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ထဲပဋိပက္ခတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူသိမ်းနဲ့ချီထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့ရတဲ့အပေါ်တာဝန်ရှိသူတွေအဖြစ်မြမလုံုံရေးတပ်ဖွဲ့ကအရာရှိကြီး9ဦးကို EU နဲ့ကနေဒါနိုင်ငံတို့ကပိတ်ဆို့တံခတ်မှုတွေချမှတ်လိုက်ကြောင်းမနေ့တုန်းကပဲကြေညာလိုက်တာပါ။မြန်မာအစိုးရကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဖိအားတွေဟာပြည်ပင်းကပြုပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်ကြောင်းတုံ့ပြန်လိုက်ပါတယ်။အထူးသဖြင့်ကတော့အရေးယူတံခတ်မှုတွေချမှတ်ရမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေကိုမထိခိုက်စေဖို့လိုအပ်တယ်ဆိုတဲ့အကြောင်းနိုင်ငံတော်သမ္မတရုံးညွှန်ကြားမှုချုပ်ဦးစောထေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မြန်မာနိုင်ငံကိုဆန့်ရှင်လုပ်မယ်ဘယ်လိုမျိုးရည်ရည်တာဆမှုတွေလုပ်မယ်ဆိုရင်ကျွန်တော်တို့ပြောချင်တဲ့ချက်ကနံပါတ်1ပြည်သူလူထုရဲ့လူမှုဘဝကိုမတိခိုက်ဖို့လိုတယ်။အဲ့မှာနံပါတ်2ကမြို့သားပြည်နယ်ကနေကျွန်တော်ညီညာရေးတောင်းအားရှင်တွေမတိခိုက်ဖို့လိုတယ်။နံပါတ်3အချက်ကကျွန်တော်နိုင်ငံရဲ့ဒီမိုကရေစီတည်ပြည်ပြောင်းရေးကိုမတိခိုက်ဖို့လိုတယ်။ဒီချက်တွေကကျွန်တော်ဟိုဒီလေးနဲ့ပြောတာဖြစ်တယ်။ဒီအရေကိုမတိခိုက်ဖို့တုံ့ပြန်စမ်းသပ်ပြီးလုပ်ဖို့လိုတယ်ဆိုတော့ကျွန်တော်ပြောချင်တာ။
EU နဲ့ကနေဒါနိုင်ငံတွေကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေအတွင်းရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့လူခွေးချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်နေသားဆောင်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိ9ယောက်ကိုပြည်ဝင်ခွင့်ပိတ်တင်တာပိုင်ဆိုင်မှုတွေထိန်းချုပ်တာအပါအဝင်ပြစ်မှတ်ထားတံခတ်အရေးယူလိုက်ကြောင်းမနေ့ကကြေညာခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်း30လောက်ကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA အစိုးရအုပ်စုကိုလိုက်လံနှိမ်နင်းတဲ့စစ်စင်ရေးတွေအတွင်းလူခွေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းတဲ့အဆင့်အထိရောက်ခဲ့ကြောင်းလဲနိုင်ငံတကာအသိုက်အဝိုင်းကစွပ်စွဲထားပါတယ်မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကစွပ်စွဲနေတဲ့အဆင့်အထိလူခွေးချိုးဖောက်မှုတွေမရှိခဲ့ကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းအရေးယူခဲ့တာရှိကြောင်းပြောဆိုထားပါတယ်လူခွေးချိုးဖောက်မှုစွပ်စွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကကြိုးပမ်းမှုတွေရှိနေကြောင်းနဲ့နိုင်ငံတကာရဲ့စွပ်စွဲမှုတွေကလည်းအထောက်အထားခိုင်ခိုင်လုံလုံပြသနိုင်မှုလိုအပ်ကြောင်းမနေ့ကတန်ခတ်မှုတွေအပေါ်တုံ့ပြန်ရမှာဥစောထေးကအခုလိုပြောပါတယ်
မြန်မာနိုင်ငံဆိုရအနေနဲ့ဒီချိုးဖောက်မှုတွေကိုမျက်စိတုံးနဲ့မြင်နိုင်နေခြင်းမရှိဘူး။အမှတ်တကယ်ကမျက်စိတုံးနဲ့မြင်နိုင်နေတာမရှိဘူး။မြန်မာနိုင်ငံကဒီဟာတွေကိုကျွန်တော်တို့မတိကျကြံပြုပြည်လူသိနေတာမရှိဘူး။ဒါမှသုံးချက်ကချိုးဖောက်မှုတွေရှိတယ်မှန်တယ်ဆိုရင်ကျွန်တော်တို့ကဥပဒေနဲ့ညီတိရောက်အရေးယူမယ်ဆိုတာပြောထားတာ။အဲ့ဒီချက်တိုင်းမှာကျွန်တော်ကဆောင်ရွက်နေတာ။အဲ့လိုမျိုးတောင်းဆန်းမှုတောင်းယူမှုနဲ့ပတ်သက်လို့ဒီလိုချိုးဖောက်မှုရှိတယ်ဆိုတဲ့ဆိုဆိုကြက်ကြက်တွေကကျွန်တော်တို့ကအများကြီးရှိတယ်အများကြီးတော့လည်းဒီဟာတွေကိုစစ်စစ်လိုက်တဲ့အခါမှာဟိုကျွန်တော်တို့အဓိကတော့နမတိချက်အာသာပေါ့နော်အာသာအကျန့်တဲ့အဖွဲ့ကြီးအစောင်းကျောင်းတဲ့ပေါ်ကြီးတွေကစိုက်လို့ဒီကိစ္စမှာဖြစ်လာတယ်ဒါကိုနိုင်ငံတကာကသတိပြုဖို့လိုတယ်ဒါကြီးရဲ့ပြဿနာတွေရဲ့အဓိကဟိုပရိုဂရမ်လိုက်တာပြဿနာတွေဖန်ပြီးတာအာသာအစောင်းကျောင်းဖက်အဖွဲ့ဖြစ်တယ်ဆိုတာသတိထားဖို့လိုတယ
်မနေ့ကက EU နဲ့ကနေဒါနိုင်ငံတွေကအရေးယူဖို့ကြေညာလိုက်တဲ့အထက်မှာတော့ကော်ဝေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှအဖြစ်2015ခုနှစ်ဩဂုတ်လကနေ2015ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုအဖြစ်2016ခုနှစ်အောက်တိုဘာကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်ဆိုနောက်ရခိုင်ပြည်နယ်အတွင်းနယ်မြေစစ်လေးရေးစစ်စင်ရေးတွေမှာပါဝင်ခဲ့ကြတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်ဆိုနောက်နေကြားစောင့်တက်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှုချုပ်တူရဆန်းလွင်နဲ့ရဲချုပ်တန့်စင်ဦးတို့ပါဝင်ကြပါတယ်။အဲဒီထဲကမှဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောနဲ့ဗိုလ်ချုပ်မမောင်စိုးတို့ကိုတော့တာဝန်ကနေဖယ်ရှားထားကြောင်းမနေ့ကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကတည်င်းထုတ်ပြန်ခဲ့ပါတယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုအဖြစ်တာဝန်ယူခဲ့တဲ့ဗိုလ်ချုပ်မမောင်စိုးကိုတော့အမေရိကန်ပြည်ထောင်စုကလည်းပြီးခဲ့တဲ့နှစ်ကတည်းကတန်ခတ်အရေးယူထားတာဖြစ်ပါတယ်ရှင်။
မဆုမွန်တင်ဆက်ပေးထားတာဖြစ်ပါတယ်။